မင်္ဂလာပါခင်ဗျာဒီနေ့တရက်ဒီ live session မှာတော့ထိုင်းနိုင်ငံကဒီလိုင်ကူရဲမှာပြည်မိနေတဲ့လူငယ်ဖော်လုံးအသင်းဝင်တွေကိုကယ်တင်နိုင်မှုကြိုးပမ်းမှုတွေကနေမြန်မာနိုင်ငံအနေနဲ့လေ့လာစရာနမူနာယူစရာဘာတွေရှိမလဲဆိုတာကိုဆွေးနွေးမှာပါထိုင်းဆိုရကဒီနိုင်ငံပေါင်းစုံနဲ့ပူးပေါင်းပြီးအင်တိုင်းအားလိုက်ကြိုးပမ်းနေတဲ့အချိန်မှာပဲကယ်ဆယ်ရေးလုပ်ငန်းတွေကိုဒီစိတ်ဝင်စားစောင့်ကြည့်နေကြတဲ့မြန်မာနိုင်ငံသားတွေချမ်းသာလည်းပဲကိုတက်ပြီမှာဒီလိုဖြစ်နေတာကြုံရရင်ဘယ်လိုနေမလဲဆိုပြီးတော့လည်းအတွေးပေါ်ကြပါတယ်ဆိုတော့ဒီအရေးပေါ်အချိန်တွေကြုံရတဲ့အခါမြန်မာနဲ့ထိုင်းတုံ့ပြန်မှုတွေဘယ်လိုခြားနားနေတယ်လဲထိုင်းကယ်ဆယ်ရေးလုပ်ငန်းတွေကနေမြန်မာနိုင်ငံအတွက်အတူယူစရာဘာတွေရှိမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးကြပါတယ်ဆိုတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာရောက်နေပါတယ်ဒီမြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေးလိုက်ဖွဲ့ကဦးအောင်သူငယ်တခါတည်းအေးရွေးတင်ဌာနကအဲ့ဒါကြောင့်ဦးအောင်စောပါဦးအောင်စောကတော့ဒီနေ့ပဲဒီလိုင်းကူဟိုကိုယ်တိုင်သွားရောက်ပြီးတော့ဟိုပြန်လာတဲ့လူပါကိုယ်တိုင်လက်တင်းသွားယူရဆိုတော့သူ့အတွေ့အကြုံတွေလည်းကျွန်တော်တို့ဟိုမျှဝေနေမှာပါဆိုတော့ဒါနဲ့ပတ်သက်လို့အရင်ဆုံးတော့ကျွန်တော်မေးချင်တာဦးအောင်စောကိုပဲမေးချင်ပါတယ်လောလောလောလည်းပြန်လာတဲ့ပုံကိုလည်းဖြစ်တယ်ဆိုတော့အခုလိုဖြစ်မျိုးပေါ့လေတထက်တဲတော့ဒီမြန်မာနိုင်ငံမှာဟိုမကြုံဘူးသေးပါဘူးဟိုကြုံချင်မှလည်းကြုံမှာပေါ့လေဒါပေမဲ့ဒီလိုဖြစ်မျိုးမြန်မာပြည်မှာသာကြုံလာခဲ့မယ်ဆိုရင်ရောဘလို့များနေလိမ့်မယ်လို့ပြန်ဦးအောင်စောအတွေ့ပေါ်မိပါလေခင်ဗျာ
အေးပေါ့ဗျာကျွန်တော်တို့မှာဒီဘလောက်ဒီပြင်ဆင်ထားသလဲပေါ့နော်ဒီလို scenario ကြီးဘလောက်ဒီကျွန်တော်တို့အဲမှာ imagination လောက်ထားရဲဘလောက်ပြင်ဆင်ထားရဲဆိုတာကအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်အဲမှာကျွန်တော်ကသွားတဲ့အခါမှာ၂ရက်နေခဲ့တယ်အဲမှာကျွန်တော်ကတော့တောက်ချက်ဆွဲတာကတော့ကျွန်တော်6ချက်သွားတွေ့ရတယ်ပေါ့နော်အဲဒီကျွန်တော်စမပါလေးဖြစ်မလဲဆိုတာကိုသင်္ကန်းစာကြည့်ဖို့အတွက်ပြောတာပါနံပါတ်1ကတော့ကျွန်တော်မြင်တာတော့ mobilization လို့ခေါ်တဲ့ဒီ source ရှိမှုအသင့်ပြင်စီရင်ထားနိုင်မှုပေါ့နော်ဒီလိုဟာမျိုးတွေဖြစ်လာခဲ့ပြီဆိုရင်ဟလာဒီအစိုးရစပြီးတော့ပေါ့နော်အစည်းအဝေးအစိုးရဘယ်လောက်ဒီ source view မျိုးရှိတယ်လဲဆိုတဲ့ကိစ္စကိုကျွန်တော်တော့တက်ထားလို့ရှိနောက်တစ်ခုကတော့ coordination နဲ့ core ဖြည့်ဆက်နိုင်လို့ပေါ့နော် teamwork ပေါ့ဒီအခုဆိုရင် time တက်မတော်ကြီးလေပြင်အရေးတဲ့ဟလာပြီးတော့ public ပြီးတော့ media ပြီးတော့ဒီ ministry of health ကိုတက်မှာဝင်ညှိနှိုင်းတာအကုန်လုံးကနေအရေးတဲ့အကုန်လုံးကနေပြီးတော့depend ဆက်တဲ့ test မှုရှိမှုပေါ့နော် coordination လို့ခေါ်တာပေါ့နောက်တစ်ခုကတရားတကယ်ကိုဒီကမ္ဘာ media တွေကပါစိတ်ဝင်စားတဲ့ဒီနေ့ story တစ်ခုဖြစ်တယ်ပေါ့နော်အဲ့ဒီခါကျတော့လေ media management ပေါ့ media တွေဘယ်လို manage လုပ်လဲတင်းမျိုးဘယ်လိုထုတ်တယ်လဲတင်းမျိုးနေ့စဉ်မှတ်ကွန်းရအောင်နေ့လေဟောအထိုင်းဆိုရနေပြီးတက်မှတ်ပြီးထုတ်ပေးတာတင်းမျိုး media spend လေးကိုကျွန်တော်ပြောရမှာပေါ့ media management လောက်တာဆိုတော့အခုဒီလက်ရှိအထိုင်းဆိုရဒီဟာနာသိမ်းရအစိုးရဖြစ်ပါတယ်ဒါပေမဲ့ဒီနေ့ကျွန်တော်တို့မြင်ရတာဒီတင်းတော့ပေါ့အထောင်ကြီးပါเนาะအဲကြံ့နေတဲ့အထက်မှာသာပါလုပ်နေတယ်အဲ့ဒါတွေအကုန်လုံးတိုင်းစိုးကခွင့်ပြုထားတယ်เนาะပြီးတော့တေချာတင်းယူနေအောင်လည်းသူတို့ခဲ့ဒါပေမဲ့မီဒီယာကသူကောင်ဗန်မန်နေဂျာတက်ကျွန်တော်တွေ့ရတယ်ပေါ့เนาะအဲ့အချက်ကျွန်တော်တွေ့ရနောက်တစ်ခုက international cooperation နဲ့ connection နဲ့ဒီ cooperation တဲ့ကိစ္စတွေမှာဒီ key driver လာတဲ့ကိစ္စတွေပါတွေကဆိုင်ရတကားပိတ်ယူထားပဲနဲ့အကုန်လုံးခေါ်လာပေးတယ်တကယ် especially expert တွေเนาะ talent ရှိတဲ့သူတွေ skill ရှိတဲ့သူတွေအကုန်လုံးဒီကူတွေပေးဝင်ပြီးတော့ဒီ clay တွေဒီအတက်ကိုကျေဇူးပြုတဲ့သူကြိုးစားရပေါ့နော်အဲ့ချိန်ထဲမှာပဲနောက်ဆုံးတစ်ခုတော့ပါပါတည်လဲဆိုတော့ဒီဟောပေါ့ဒီ no blame game ကိုကျွန်တော်တို့ခေါ်ရပေါ့နော်အပြစ်မတင်ဘူးဆိုတော့သူဒီကလေးဝင်သွားတဲ့ချိန်မှာပြန်ဆက်ပြီးအချို့ social media တွေမှာကလေးတွေကိုအပြစ်တင်တာရှိတယ်ဟာလားကလေးမိဘတွေနောက်ပြီး coach ကိုအဲ့လိုပြောတာတွေရှိပေါ့နော်အနည်းကျကြောက်ပေါ့နော်ဘယ်လိုခေါ်သွားတာလဲဆိုတဲ့စိတ်ဓာတ်တွေအပြစ်မှမတူမှမသိသေးပါဘူးအခုချိန်ကြီးဘယ်လိုသွားကြလဲဆိုတာပေါ့နော်ကလေးထွက်လာရင်ကျွန်တော်တို့သိမှာပေါ့ဒါပေမဲ့တချို့ကအဲ့လိုမျိုး blame game လုပ်တဲ့ခါကျတော့အပြစ်တင်တဲ့ခါကျတော့ဒီ time media တွေကပဲပြန်ပြီးတော့ဟာလားအဲ counseling ပြန်လုပ်တာပါပဲဆိုတော့ဒါတွေကဖြစ်တင်စံမလို့ဘူးကလေးတွေဘယ်လိုဆွဲထုတ်မလဲဟာလားကလေးမိဘတွေဘယ်လိုနှစ်သိမ့်မလဲဆိုပြီးတော့ဆရာဝန်တွေဟာလားစိတ်ရောဆရာဝန်ညာစဒီသူနာကျူရီယန်စာပြီးဒီမိဘတွေနဲ့နေပြီးတော့နေပြတာတွေကလေးတွေကကောင်းဆင်းတို့ပြင်ထားတာတွေဒီလိုကြိုးတင်ပြင်ဆင်မှုတွေအကုန်လုံးတကယ်အံ့ဩစရာကောင်းတော့ဆန်လာပြီးကြည့်တဲ့အနောက်နိုင်ငံကအနောက်နိုင်ငံသာကြည့်တဲ့သူတွေအံ့ဩရောလောက်အသေးချပြင်ဆင်ထားတာကိုကျွန်တော်တွေ့ရတယ်အဲကျွန်တော်ပြောချင်တာဆိုရင်ရင်းကဘာကြည့်တင်လန်းတာကြီးမယ်ကျွန်တော်တို့ဖြစ်ခဲ့ပြီးဆိုရင်ဟာလားဒီလိုမျိုးဖြစ်လို့ဖြစ်ခဲ့ပြီးဆိုကျွန်တော်ဘယ်လိုတင်လန်းတာကြီးမလဲဆိုတော့ကျွန်တော်ကအဲ့ကျွန်တော်ပြောတာဖြစ်ပါတ
ယ်ဟုတ်ကဲ့ကောဆိုဆွေးနွေးရကျေးဇူးပါဆိုတော့ကိုအောင်သူငယ်ကိုလည်းပဲအလားတူမေးဖို့မယ်ကျွန်တော်မေးချင်ပါတယ်ကိုအောင်သူငယ်တကယ်လို့များကျွန်တော်မြန်မာနိုင်ငံမှာဒီလိုဖြစ်မျိုးကြုံရမယ်ဆိုရင်ဘယ်လိုနေမယ်လို့များဟိုတွေးမိပါလဲကိုအောင်သူငယ်ဟု
တ်ကျွန်တော်တို့ဒီမှာတော့ခုနကကိုအောင်စောရှင်းပြတဲ့အချက်တွေကျွန်တော်မြင်ရကျွန်တော်တို့ဟိုအစင်းစစ်မဖြစ်သေးဘူးလို့ထင်တာပေါ့နော်အထူးသဖြင့်တော့ကျွန်တော်တို့ဟိုဒီမှာ2008ဒီ Nuggets မုန်တိုင်းကြုံခဲ့တယ်နောက်တစ်ခါကျတော့ဒီဦးသိန်းစိန်အစိုးရမဆုံးမဆင်းရင်ကာလမှာကျွန်တော်တို့ဒီစကိုင်းတိုင်းမှာရေကြီးကြီးတဲ့ကြီးတဲ့ကိစ္စတွေကြုံပါတယ်နောက်တစ်ခါကျတော့ ဒီကျွန်တော်တို့ဒီတလုံးမှာပဲအခုရေးကြည့်တဲ့ကိစ္စတွေပါလေနောက်တစ်ခါတချို့ငလျင်ကိစ္စတွေဂျုံတဲ့ဟာတွေရှိပါတယ်ဆိုတော့အဲ့ဒီနေသားမှာတော့ကျွန်တော်တို့ကမြန်မာပြည်ဘက်မှာတော့ဟိုတုံ့ပြန်မှုကသိပြီးတော့ဟိုအားရစရာမရှိတဲ့အနေအထားရှိပါတယ
်ဟုတ်ကဲ့ကိုမင်းကြီးဆိုတော့တကယ်တော့ဗျာဒီထိုင်းနဲ့ဗမာဆိုတာဒီဘာသာရေးကိုယဉ်ကျေးမှုကသိကွာလာတာလည်းမဟုတ်ဘူးလေဒါပေမဲ့ဟိုတခုရှိတာဒီနိုင်ငံရေးစီးပွားရေးအပိုင်းတွေဒီဖွံ့ဖြိုးမှုအပိုင်းတွေမှာတော့ကွာရရှိတယ်ဆိုတော့ဒီလိုကွာခြားချက်တွေကဒီလိုအရေးပေါ်ချင်းတွေတုံ့ပြန်တဲ့နေရာမှာဟိုတက်ရောက်မှုပြီးကြီးမမရှိနေတာမျိုးလားကိုမင်းကြီး
ဟုတ်ကဲ့ဟိုဒီလိုပြထိုင်းနိုင်ငံကသူ့ရဲ့ဒီ social welfare လို့ခေါ်တာပေါ့နော်ကျွန်တော်တို့လူမှုဖူလုံရေးစည်းရေးအတွက်သုံးတာကသူ့ထိုင်းနိုင်ငံ GDP ရဲ့ဒီ 3.9% ခန့်လောက်သုံးပါတယ်အဲ့တော့ထိုင်း GDP လို့ပြောရင်ကျွန်တော်တို့မြန်မာပြည် GDP ထက်အများကြီးကြီးပါတယ်အဲ့သူက6ဆခွဲလောက်တောင်ကြီးရတာပေါ့နော်အဲ့ဒီနေရာမှာသူက3.9% လောက်သုံးတယ်အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာဒီပြန်ကယ်ခေါ်တာပေါ့ဘုရားကျွန်တော်တို့လူမှုဝန်ထမ်းကျေးဇူးရင်းနဲ့ဒီကျောင်းကြီးကခန္ဓာရေးဌာနပေါ့နော်ဟုတ်ကဲ့သူတို့သုံးလာကြတော့ကျွန်တော်တို့လက်ရှိ budget ရဲ့ 0.25% လောက်သုံးလိုက်တာဒါပြီးခဲ့တဲ့ကျွန်တော်တို့ဒီ2018 budget မှာပြည်တာပေါ့နော်ဆိုတော့အဲ့တော့ပြောမယ်ဆိုလို့ရှိရင်အတော်ကြီးကိုပမာဏအားဖြင့်တော်တော်ကွာခြားတဲ့အနေအထားရှိပါတယ်နောက်တစ်ခုကကြတော့ဒီကျွန်တော်တို့အမေရိကန်မှာဆိုရင်တော့ FEMA လို့ခေါ်တာပေါ့အရေးပေါ်စစ်စာတုတ်ပြန်ရေး agency မျိုးရှိပါတယ်ထိုင်းနိုင်ငံမှာလည်းအလားတူ committee ဖွဲ့ထားပါတယ်မြန်မာနိုင်ငံမှာလည်းဒီသမ္မတဦးထင်ကျော်ရှိတော်ကလက်မှတ်ထိုးပြီးတော့ကျွန်တော်တို့2016ဇူလိုင်လောက်မှာဖွဲ့ထားပါတယ်ဒီအရေးပေါ်ဒီ emergency management committee ပေါ့နော်ဆိုတော့အဲ့မှာဒီသမ္မတဦးဆောင်ပါတယ်ရဲချုပ်ကနေပြီးတော့အကြီးအမှုအဖြစ်လုပ်တဲ့ committee ပေါ့ဆိုတော့ဒါကပြဿနာကဒီ committee ကအစံတိတ်ပြီးတော့ဘယ်ပြောင်းနေမှမသိဘူးလို့ဖြစ်နေတာပေါ့နော
်ဟုတ်ကဲ့ကိုအောင်မြင့်ကျေးဇူးတင်ပါတယ်ကျေးဇူးပါဆိုတော့ဒီကိုအောင်စော်ကိုလည်းကျွန်တော်တခုပြန်မေးချင်တာအခုဒီအချက်ပါပဲဆိုတော့ကျွန်တော်တို့ဒီဟိုထိုင်းနိုင်ငံနဲ့မြန်မာနိုင်ငံဘာသာရေးယဉ်ကျေးမှုအပိုင်းတွေမှာတိုက်ခွာတာမဟုတ်ဘူးဒီလူမှုရေးအရာဆိုရင်လည်းထိတွေ့ဆက်ဆံမှုတွေကတကယ်ကြတော်တော်များပါတယ်ဒါပေမဲ့ဒီနိုင်ငံရေးစီးပွားရေးနဲ့ဒီဖွံ့ဖြိုးရေးအပိုင်းကွာအချက်တွေကြောင့်ဒီလိုအရေးပေါ်အခြေအနေတွေတုံ့ပြန်တဲ့နေရာမှာကွာနေတာမျိုးလားကိုအောင်စော
်အဲ့တော့အမှန်ပါပဲကျွန်တော်တို့တုံ့ပြန်ချက်ကျွန်တော်ဒီ area ပိုင်းရှိတဲ့တုံ့ပြန်ချက်မှာလည်းအဲ့ဒါကိုထောက်ပြထားတယ်ပေါ့နော်အဲ့ကျွန်တော်တို့ရဲ့ဒီခုနကကိုအောင်လို့မြေပြောပါပါတယ်ကျွန်တော်တို့ကဒါတွေနဲ့ပတ်သက်ရင်ကျွန်တော်သုံးနိုင်တဲ့ budget အားတွေပါတယ်အားနေတာတွေဘာသာတွေကလည်းအရန်ကိုတာသွားတယ်လို့ကျွန်တော်တုံ့တက်နေရတာပြင်ဆင်မှုတွေပေါ့နော်တကယ်လို့ဒီလို case နဲ့တကယ်လို့ဖြစ်ခဲ့ပြီဆိုရင်ကျွန်တော်တင်နေညောညာဆိုအကလေးကြီးကထိသွားနိုင်တယ်ပေါ့နော်အဲကျွန်တော်လည်းတုံ့တက်လို့ရတယ်ဘာကြောင့်လဲဆိုတော့ဒီထိုင်းမှာတော့မှဒီအထက်ဝန်ထမ်းကိစ္စတွေဒီ bike ကြီးတွေ့ရတဲ့ကိစ္စတွေယူနစ်ဖုတ်ထိုးရတဲ့ကိစ္စတွေကျွန်တော်မြန်မြန်ကိုသေးဆိုရင်ကျွန်တော်တကယ်ကို message on the care အလွန်ကြီးမားတဲ့ဟိုစက်တေးဟလာငွေတွေငွေကြီးတုံးဆွဲမှုတွေတက်အင်အားဆိုရင်1000ကျော်ကြီးတဲ့ခုပဲ1000ကျော်ဒင်းပေါင်းရဟန်းရင်ပေါင်း12စီเนาะပြီးတော့တခြားဟို Ministry of Health ဆိုရင်လည်းဒီကျမဲ့ဦးဌာနဆိုလည်းသူပေါင်းညာနဲ့ခြေရောက်နေကြတာတွေပေါ့เนาะအဲ့လိုပေါ့တခြားပစ္စည်းကိရိယာတွေသုံးရတာတွေရှိအောက်ဆီဂျင်ဘူးပေါင်းညာနဲ့ခြေသုံးခါးတွင်းရတော့ဒါဟုတ်လဲသူတို့ကနှိုင်းရဲ့သုံးရဲ့အရင်ကိုရအောင်ကိုသူတို့မိုဘိုင်းလိုက်ထုတ်နိုင်တယ်တခါတည်းရှေ့ပြောင်းဖိနေတယ်စီးုံနိုင်တယ်ပေါ့ရှေ့ဆက်မှုတွေအပြည့်ထုတ်နိုင်တယ်ပေါ့နော်တခါတည်းမီဒီယာတွေကလည်းအကုန်လုံးတခြားသူတို့နိုင်နေထုတ်နိုင်တယ်ပေါ့အဲ့ဒါတွေကိုညီမညီမဖြစ်ခဲ့ပြီဆိုရင်ကျွန်တော်တို့ကအဲ့ဒါပေါ့ကျွန်တော်ဟိုတလောဆိုရင်လည်းအမိုက်ပုံညာကုန်းမှာအမိုက်ပုံပြီးလောက်တဲ့ကိစ္စကိုပြောကြဆိုကြတဲ့ social media တွေအရင် active ဖြစ်တဲ့အခါကျတော့ပြောကြဆိုကြတဲ့အခါကျွန်တော်တို့အဲ့ဒါ9ရက်6ရက်တစ်ပတ်လောက်ကျွန်တော်တို့ချိန်ယူဆောင်စားရတယ်ပေါ့နော်နောက်သုံးပိတ်ကြမှအဲ့ဒါကုမ္ပဏီကနေငွေလှူတဲ့အခါကျတော့အဲ့ထိုင်းနိုင်ငံတင်ပေါ်တဲ့ဒီစီပစိုးနဲ့အရာတွေကိုအရင်ကတည်းကကြိုးစားရတဲ့ကိစ္စတွေပါကျွန်တော်အဲ့တော့ဒီစင်နာရီဖြစ်ခဲ့ပြီဆိုရင်ပေါ့နော်တကယ်လို့များမြန်မာရန်ကုန်မြို့မဟုတ်ခဲနဲ့တော့မှတကယ်ကိုကျွန်တော်တို့ဟာလားအဲတိုင်းနာနေဒီမှာဖြစ်ခဲ့ပြီဆိုရင်တော့ကျွန်တော်တင်တယ်မတွေးဝင်စရာပဲလို့ကျွန်တော်သင်္ခါမီဘာကြောင့်လဲဆိုတော့တစ်ဖက်တစ်ဖက်နဲ့ဒီနေရာကို access ရဖို့တဲ့ဒီနေရာကိုသွားဖို့အတွက်ကြီးရပါလိမ့်စကားပြောမှာတစ်ဖက်တစ်ဖက်နဲ့အခြေဆက်လုပ်နေတဲ့အချိန်မှာပဲဒီကလေးတွေသွားသွားနဲ့သုံးသွားနေတာပေါ့နော်အဲ့ဒါမျိုးလေးတွေကိုကျွန်တော်ဒီဖြစ်တဲ့ကိစ္စလေးလိုက်ကာမလုပ်နေနဲ့ကျွန်တော်သင်္ခါမီဆိုတော့ကျွန်တော်ဒီမှာအများကြီးပဲဒါရင်းနဲ့ဒီကိစ္စကိုကြည့်ပြီးတော့လေ့လာကြတယ်ဆက်ဆက်ပြီးတွေးခေါ်ကြရတယ်အများကြီးဘာတွေလိုနေလဲဘာတွေကျင်းရမှာလဲဘာတွေလိုကနေတယ်ပေါ့နော်ဘာတွေအရင်ဆုံးဆောင်ရမှာလဲဆိုတဲ့ကိစ္စတွေကိုလူကြီးတွေနေတယ်အောင်စုဝတွေနေအောင်ကျွန်တော်တင်စဉ်းစားအချင်းလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကောင်းဆိုဆွနေပြီးတော့ကျေးဇူးပါဆိုတော့ကျွန်တော်တို့ ဒီစနေဝဲတော်ကိုပါဝင်မှုဒီမှာတယောက်လဲလီလိုင်းမှာဘူးရှိနေပါတယ်ကိုမင်းမင်းမှာကျွန်တော်တို့ဒီထိုင်းနိုင်ငံမှာအခြေဆက်ပြီးရွှေပြောင်းလို့ဒီမှာရေးစားနေတဲ့ပုံကောကိုမင်းမင်းကျွန်တော်တို့ဒီရှေ့မှာတော့ဒီကိုအောင်စောတို့ကိုအောင်သူငင်းတို့စနေချက်တွေရှိပါတယ်ကျွန်တော်ဒီလိုမျိုးအခြေအနေတွေကမာကြီးမှာဖြစ်ခဲ့မယ်ဆိုလို့ရှိရင်တိုက်တော်မလွယ်နိုင်ဘူးပေါ့လေဘာဖြစ်လို့လဲဆိုကျွန်တော်တို့ဒီမှာအဆင်သင့်မဖြစ်သေးဘူးနောက်ဒီထိုင်းမှာဆိုလို့ရှိရင်ဟိုအစစရရမီဒီယာဘိုင်းဒီအစိုးရဘိုင်းဒီစစ်တပ်တို့ဟိုလုံခြုံရေးအာဏာပိုင်းတွေဘိုင်းဆက်ပူးပေါင်းဆောင်ရွက်မှုတွေလည်းအစစရရအားကောင်းတယ်ဆိုတဲ့အားမျိုးရှိတယ်ဆိုတော့ကိုမင်းမင်းအနေနဲ့ရောဒီမှာဟိုထိုင်းမှာဒီအလုပ်သမားတွေကြားထဲမှာလည်းတွားလာပြီးစောင်းရနေတယ်ဆိုတော့မြန်မာနဲ့ထိုင်းဒီလိုကိစ္စမျိုးတွေမှာဘိုင်းများกว่าကိုမင်းမင်းကတွေ့မိလေဟိုကိုမင်းမင်းအမြင်လဲဆွေးနွေးလို့ရပါတယ
်ဟာနဘတိကတော့ကျွန်တော်မြင်တာအစိုးရဘိုင်းပါနော်အာအစိုးရတရက်ကဟိုတာဝန်ယူမှုတာဝန်ခံမှုရဲ့နောက်သူတို့ရဲ့ဟိုနိုင်ငံသားတွေဒီသားချင်းတွေကိုတံပိုးထားမှုရဲ့အဲ့ဒါအဓိကกว่าလည်းကျွန်တော်မြင်တာက
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုအောင်စောတို့ကိုကျွန်တော်ပြန်မေးချင်ပါသေးတယ်နောက်တစ်ခုကအခုဒီ5 follow အတေဒီကလေးတွေကိုကယ်ဆယ်ရေးကိုကျွန်တော်အခုဆိုမြန်မာနိုင်ငံဘက်ကလည်းတားသွေးတော့ကုနေတာရှိပါတယ်နောက်မြန်မာနိုင်ငံသားတွေကိုလည်းစိတ်ဝင်စားစောင့်ကြည့်နေတာရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီသတင်းနဲ့ပတ်သက်လို့ပေါ်လေအထူးသဖြင့် social media တွေမှာဒါထိုင်းကနာမည်ကြီးကြီးလို့တက်တက်လှုပ်တာတို့နောက်ပြီးတော့ဒီမြန်မာနိုင်ငံနေဆန်းနှမ်းမှာလာပြီးတော့ရှာဖွေကယ်ဆယ်ရေးလုပ်နေတာဒီအချုပ်ချာအာဏာကိုမထိအောင်သတိထားရမယ်ဆိုပြီးအဲ့လိုပြောတာဆိုတာနေလေဒီလူမှုကွန်ရက်တွေမှာတွေ့ရတယ်လေဆိုတော့ဒီလိုလူသားချင်းစာနာထောက်ထားမယ်ကိစ္စမျိုးတွေမှာတော့မှဒီလိုအဆုံးမြင်နေကြတာဘာကြောင့်ဘလို့အကြောင်းရင်းတွေရှိနေတယ်လို့ပြောနိုင်မယ်ကောမင်း
အဲကျွန်တော်ချုပ်ပြောရင်တော့နှစ်ချက်ပြောရင်တော့တစ်ချက်ကတော့လူသားဆန်မှုပေါ့။ဒါကျွန်တော်တို့တစ်ခါတလေကြတော့လေ sensitivity လို့ခေါ်တဲ့ဒါလောက်ဒီတချို့ကိစ္စတွေမှာပြဟိုလူသားချင်းစာနာထောက်ထားမယ့်ကိစ္စတွေမှာဟိုမထောက်ထားနိုင်တဲ့အနေအထားတွေရှိတယ်ပေါ့နော်။ဒါလည်းအော်စရာကောင်းပါတယ်။နောက်တစ်ခုကကျတော့ဒီ Facebook မှာလည်းဖြစ်လာတော့ကျွန်တော်တို့နိုင်ငံတစ်ခုလည်းမဟုတ်ဘူး။ကျန်တဲ့နိုင်ငံတွေမှာပါကြုံရတဲ့ပြဿနာ fake news လို့ခေါ်တာပေါ့။ဒါဒီတကယ်အတုမမှားကိစ္စတွေဆိုဒီပြဿနာတွေရှိပါတယ်။ဆိုအိမ်ကြီးသားမှာတော့ကျွန်တော်တို့ဟိုဘုရားဘာသာစကားနဲ့ပြောရင်တော့အဝိဇ္ဇာပေါ့ဗျာမသိလို့မှားကြရယ်ဆိုတဲ့အနေအထားမျိုးပါပဲဆိုတော့ခုနလိုသတင်းမှားတွေဖလှယ်ကြတယ်နောက်တစ်ခါကျတော့အပမာအမနာပါပြောကြတယ်ပေါ့နော်ဆိုဒီလိုအနေအထားတွေကတော့ကျွန်တော်ရှင်းနေမကောင်းပါဘူးကျွန်တော်တို့ဒီမှာလည်းအများကြီးတွေ့နေရပါတယ
်ဟုတ်ကဲ့ကိုကောင်းနေချင်းကျေးဇူးပါကျွန်တော်တို့ဒီကိုအောင်စောတယ်လီဖုန်းလိုင်းကျွန်တော်တို့ပြန်ကောင်းတော့ပါပြီဆိုတော့ကိုအောင်စောရေဆော့ဆော့ဆွေးနွေးလက်ဆက်နဲ့တော့ပြတ်သွားတယ်ကျွန်တော်ဟိုမျိုးရှင်နဲ့မိကောင်ကတော့ပေါ်လေဒီမြန်မာနိုင်ငံသားတွေကြားမှာဒီလိုလူသားချင်းစာနာမဲ့ကိစ္စမျိုးတွေမှာတော့အစိုးမြင်သဘောထားတွေရှိနေတာဟိုဘလို့ချင်းတွေကြောင့်အကြောင်းရင်းခံလာတယ်လို့ယူဆလဲဆိုတော့မိကောင်မှာကိုအောင်စောအဲ့ဒါနည်းနည်းဆွေးနွေးပြအောင်ခင
်ဗျာဒီလိုပြန်ဆိုရှယ်မီဒီယာလို့ကကျွန်တော်ပြောနေတဲ့ကိစ္စပေါ့နော်ဆိုရှယ်မီဒီယာနဲ့ဒီကိစ္စနဲ့ပတ်သက်ပြီး clay နဲ့ပတ်သက်ပြီးတော့အဲရေးတဲ့ဒါတဲ့ကိစ္စတွေပေါ့မြန်မာနိုင်ငံမှာတော့ဒါလည်းပတ်သက်ပြီးအမြင်မျိုးရှိကြတာမျိုးတွေအဲကြွပြောကြတကယ်ကြွတော့မဟုတ်ပါဘူးဒီ project အစိုးရကမကြခင်မှာဒီ election လုပ်ဖို့သူတို့အဲ agree ပြုထားပြီးဆိုတော့2019မှာသူတို့အကြိမ်နဲ့သွားမယ်ပွဲဖြစ်တယ်ဆိုတော့ဒီကလေးတွေဒီချိန်မှာကိုကယ်ဆယ်ဖို့ကိစ္စကိုနိုင်ငံတော်အစ်စ်ဆိုတတ်မှတ်ပြီးတော့ကိုသူတို့အကြီးကြီးတက်ပေါင်းစုပြီးတော့ဘေးရန်နာကိုယ်တိုင်ကဒီဟာ24နာရီစောင့်ကြည့်ဒီကလေးတွေမြရရအောင်ကယ်ထုတ်ပြရမယ်ဆိုတဲ့အမိန့်ချထားပြီးသားဖြစ်ပါတယ်ตรงนี้จริงๆเนี่ยอายีต้องฉะပြီးတော့လောက်ထားတာပေါ့လေဒီတော့တခုတိမ့်ပါခဲ့ရင်စောင်းပါခဲ့ပြီဆိုရင်လည်းကျွန်တော်ထင်တယ်ဒီအစိုးရအများကြီးဖြစ်တင်ခံမှာဖြစ်ပါတယ်အဲကြောင့်ဒီဟာကိုဟိုတလောကပုဂံမှာဆက်လေမောက်တာလူ350ပြည်ရဲ့ကိစ္စတော့မီဒီယာတော့ attention ပေးတာမတွေ့ရပါဘူးတကယ်တော့ဒီကလေးစတောင်းကိစ္စကတကယ် human interest story ပါတော့ပဲဟာလားတကယ်ဘာလုံးဝအောင်အဲ့တော့ထိုင်းနိုင်ငံအောင်ထိုင်းဆိုတာတိကျချက်ချက်မမတ်နဲ့တကယ် positive ဖြစ်တဲ့ outcome တစ်ခုဖြစ်လာတကယ်အကောင်းဖြစ်ကိုရောက်လာမဲ့ outcome တစ်ခုထွက်လာအောင်အသိဉာဏ်ကိုကြိုးစားနေရတွေ့ရတာပေါ့လေနော်အဲကြောင့်လည်းကျွန်တော်ထင်တာပြောချင်တာဒီ media management စကားလုံးကိုကျွန်တော်သုံးနာပါလဲဆိုတာဒီအခုဆိုရင်လည်းအဲဒီ group ဘောက်ကပိတ်တာရဆိုတာဒီညအရင်ဆက်လုပ်ကျွန်တော်တွေ့ရတယ်တိုင်းပါတယ်ကုံလုံးအဲ့မှာအကုန်စုယုံနေကြတယ်ဆိုတော့ဆိုတော့ဒါပေမဲ့ media လည်းတကယ်အဲ့မှာအကုန်လုံးကတထောင်လောက်စုပြီးရောက်နေကြတယ်တခုခုသာဖြစ်ခဲ့ရင်တခုဒီတင်းနဲ့ပတ်သက်အတင်းဆုံးဖြစ်ခဲ့ရင်တော့မှ rumor ထွက်သွားခဲ့ပြီဆိုရင်တော့မှကျွန်တော်ထင်ဖိုင်းဆိုတော့အဲ့တော့ပြီးပြီတော့မဟုတ်ဘူး။ဘာကြောင့်လဲဆိုတော့တလောတော့ကတင်းကတော့နေပြီးဒူရီကတော့နေပြီးဟာလားဖေယိုတခုကနေပြီးတော့ဒီ operation က၄လလောက်ကြာနေတယ်၅လလောက်ကြာနေတယ်ဆိုတဲ့ကိစ္စတော့မှဖိုင်းကအဲ့ဒါကိုပြန်ပြီးတော့အတင်းကြံနေရတယ်လေ
။ဆို
တော့ဒါတွေနဲ့ပတ်သက်ရင်တို့အသေးချောင် view side ဒီတိုင်းတွင်နေရတယ်ပေါ့။ social media response နဲ့အကြောင်းမင်းလားဆိုရမြန်မာပြည်ထဲမှာလည်းဒီလိုပါပဲအဲမြန်မာပြည်မှာဒီလိုကိစ္စမျိုးဖြစ်ပြီဆိုရင်လည်းအဆုံးပိတ်ကြတော့ကျွန်တော်တို့ကြုံနေပြီပါတယ် social media တောင်ပဲဆိုရရင်တုံ့ပြန်တော့ရင်းနံပါတ်1စူးစမ်းတယ်ရင်းနှုံးထိမ့်သိနိုင်ဘူးသူစူးစမ်းအောင်မတဲ့အဲ social media ရဲ့ pressure ကဒီမှာလည်းအရင်ကြည့်အောင်ကျွန်တော်တွေ့ရတာလေနော
်ဟုတ်ကဲ့ပေါ်ဆိုကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲကိုဒီလို Facebook ကနေ email တွေကနေကျွန်တော်တို့မှတ်ချက်ပေးထားတယ်ဒီလည်းပေါ်ပြခြင်းပါတယ်အရင်ဆုံးကတော့ကျွန်တော်ဒီမှာ Facebook ကစာတို့တချို့လည်းရှိနေပါတယ်မင်းမင်းဆိုးဆိုတဲ့ account ပိုင်ရှင်ကတော့မြန်မာနိုင်ငံသားတွေရဲ့အသက်တွေကိုလေခေတ်ဆက်ဆက်ဆိုးရွားတံမိုးမထားခဲ့ကြပါတဲ့နောက်တူကတော့အလွမ်းကပြဆိုတဲ့ account ပိုင်ရှင်မှာသူကတော့မြန်မာနိုင်ငံမှာဆိုတေးလမ်းမဲ့ရှိမယ်တဲ့ဘယ်သူမှလည်းကုညီမှာမဟုတ်ဘူးတဲ့နောက်တစ်ယောက်ကတော့ Jin P Cup ဆိုတဲ့ account ပိုင်ရှင်မှာသူကတော့မြန်မာကတော့ကေဆေးရေးပဲဝါသနာပါတယ်တဲ့ကျူတင်ကာဝေးကိုစိတ်ဝင်စားဘူးတဲ့နောက်တူကတော့ကျော်တောင်းဆိုတဲ့သူကတော့ Nuggets တုံးကဘယ်သူမှလာမခံဘူးတဲ့ကိုကကိုကူကထိုင်းနေမတက်သေးဘူးဆိုပြီးသူကခက်ရွရွရေးထားပါတယ်နောက်တယောက်ကလည်းအောင်တင်မိုးဆိုတဲ့အကောင့်မှာသူကတော့ကျွန်တော်နိုင်ငံမှာဆိုရင်တော့ဘောင်နေပြောသလိုကန်စီမန်နဲ့အတိုင်းပါဥပချစ်ရဲ့ပေါ့လေဆိုပြီးသူကလည်းခဏနောက်ရေးထားပါတယ်တချို့စာရေးလည်းရှိပါသေးတယ်မဆုမွန်ဖတ်ပြပါဦးခင်ဗ
ျဟုတ်ကဲ့ပါချင်းဒီမတ်ွယ်နေမတ်ပေတာဆိုတဲ့အကောင့်ကကျွန်မထိုင်းမှာနေပါတယ်တဲ့စီမံခန့်ခွဲမှုတွေအရန်တော်ပါတယ်မြန်မာပြည်မှာဆိုရင်ဒီလိုမျိုးအခက်အခဲတွေဖြစ်လာရင်နိုင်ငံခေါင်းဆောင်ကြီးတွေအနေနဲ့ဘလို့တာဝန်ယူပြီးဖြေရှင်းပေးမလဲတဲ့မြန်မာနိုင်ငံကခေါင်းဆောင်တွေစီမံခန့်ခွဲမှုရည်ရွယ်ချက်တွေတည်ကျင်ပါတယ်တဲ့ထိုင်းမှာရွာရှိရင်မီးရှိတယ်မီးရှိရင်ဖုန်းလိုင်းရှိတယ်စေဘီကန်နဲ့လမ်းတွေလည်းကောင်းကောင်းခင်ပေးထားပါတယ်တဲ့ရီမိုးဆိုတဲ့အကောင်ကတော့ထိုင်းကစစ်ဆိုးရဖြစ်ပေမဲ့မြန်မာအစိုးရနဲ့ပြည်သူပေါ်ထားတဲ့စိတ်ဓာတ်ကွာခြားလို့ပေါ့တဲ့သူတို့အသက်ရှင်တာကအဲ့ဒါမှတက်မတော်သားပါတဲ့အတူယူကြပါခင်ဗျားတို့မဆက်ကြဘူးလားတဲ့နောက်တွယ်တစ်ဆိုတဲ့အကောင်ကတော့ထိုင်းနဲ့မြန်မာကူညီကယ်ဆယ်ရေးအကွာကြီးကွာတာကိုတွေ့ရမှာပါတဲ့ဆရာနာရှင်ခေတုံးကဆိုလို့ရှိရင်နာဂိမုံတိုင်းတိုက်လို့လူတသိန်းကျော်လောက်တင်နေတဲ့အချိန်မှာတော့2008အခြေခံဥပဒေကိုအတည်ပြုပေးဖို့မဲပေးခိုင်းတာကတိတ်ကိုအယူဆိုးအကြီးတန်ပါတယ်တဲ့ဒါမဲ့အခု NND လို့ပြည်သူကိုမျက်နှာမူတဲ့အစိုးရတက်လာချိန်မှာတော့ကူညီကယ်ဆယ်ရေးတကယ်လို့လိုအပ်လာမယ်ဆိုရင်တော့အချိန်နဲ့တပြေးညီလှုပ်ဆောင်ပေးလိမ့်မယ်လို့မျှော်လင့်နိုင်ပါတယ်ဆိုပြီးရေးထားပါတယ်ကိုအောင်လေးဦးရေ
โอเคสรุปสายผัดไปแล้วเจ๊ซุบาสรุปเราจะดีมานอกจากเราอีเมลเนี่ยไปปุ๊ดท่าได้สารสองแล้วชื่อนี่บาร์ตูก็อเมริกันพี่ว่าสรุปมองดัตนะว่าโกยันไหนผัดไปบ้างครับ
ตะเรนมีเดียเนี่ยลุลักขวนหาบลาอเยจี้ซะแล้วสรุปอะกูท้ายနိုင်ငံแม้สายမျိုးอนีจောက်ไหลงูได้ปိတ်มีနေတယ်လူငယ်ဘောလုံးမှာ12ယောက်เนี่ยนี้ပြเสียတယောက်ကိုကယ်ဆယ်ရေးလုပ်ငန်းစဉ်ကမိမောင်းထိုးပြနေတယ်လို့ယူဆမိပါတယ်ဒီတဲ့သတင်းမီဒီယာတွေကပြည်ပသတင်းမီဒီယာတွေနဲ့ချိတ်ဆက်ပြီးအဆက်မပြတ်သတင်းထုတ်ပြန်ကြတာကြောင့်ထိုင်းပြည်သူတွေသာမကတကဘာလုံးသိရှိသွားကြပြီးတော့အကူအညီကယ်ဆယ်ရေးအကြံဉာဏ်ကောင်းများပေးနိုင်ကြအောင်သာမကအတွေ့အကြုံရင်းချက်တဲ့နိုင်ငံတွေကကျောင်းကျင်သူတွေကလည်းတရားအကူအညီကွန်းတွေရရှိနေတဲ့အတွက်ထိုင်းဆိုရကိုချီးကျူးဂုဏ်ပြုနေကြပါတယ်။နောက်ပြီးဆိုရရဲ့ပွင့်လင်းမြင်သာမှုနဲ့ထိန်းချုပ်ကန့်သတ်မှုတွေနှဲပါမှုတွေကြောင့်ဘာသာရေးလူမှုရေးအဖွဲ့အစည်းတွေနဲ့ထိုင်းတပ်မတော်တို့ရဲ့ပူးပေါင်းဆောင်ရွက်မှုတွေကိုဝမ်းမြောက်အားကျဖွယ်တွေ့မြင်ကြပါတယ်။ဒါကြောင့်ကျွန်တော်တို့နိုင်ငံမှာလည်းအစိုးရအနေနဲ့တောတောင်တွေနီးစပ်ရာဘာသာရေးစောင့်အုံတွေမှာပုံရှောင်နေရတဲ့ဆစ်ရှောင်ဒုက္ခတွေရဲ့အခြေအနေတွေကိုအမှန်တိုင်းသိနိုင်အောင်မီဒီယာလှလခွန်းတွေပုံမပေးတဲ့လိုမီဒီယာတွေအနေနဲ့လည်းအကန့်အသတ်တွေကြားကရနိုင်တဲ့နည်းလမ်းတွေနဲ့ဆစ်ရှောင်ဒုက္ခတွေနဲ့သဘာဝဘေးအန္တရာယ်ကြုံတွေ့ခံစားနေရတဲ့ပြည်သူတွေရဲ့သတင်းတွေကိုထိုင်းမီဒီယာသမားတွေလို့အဆက်မပြတ်ဖော်ပြပေးတင်တယ်လို့ယူဆမိပါတယ်။အထူးသဖြင့်အစိုးရနဲ့တပ်မတော်ခေါင်းဆောင်တွေအနေနဲ့ထိုင်းအစိုးရရဲ့ပွင့်လင်းမြင်သာတဲ့ကယ်ဆယ်ရေးစီမံခန့်ခွဲမှုပုံစံတွေကိုအတူယူပြင်ပါကြောင်းတင်ပြလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒါကကျွန်တော်အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့ပေးစာပါ။ဒီထဲအချက်တချို့ကတော့စစောတော့ကိုအောင်စောထောက်ပြရလဲရှိပါတယ်။ဆိုတော့ကျွန်တော်ကိုအောင်သူငယ်ကိုတစ်ချက်မေးချင်ပါတယ်။ကျွန်တော်တို့ဆိုတော့ဒီဟိုပေါ့လေသတင်းမီဒီယာခန်းကဏ္ဍရဲ့ပတ်သက်လို့ပြောမယ်ဆိုရင်ဒီလိုအရေးပေါ်အခြေအနေတွေစုံတရာကြုံရတယ်ဆိုရင်မြန်မာနိုင်ငံရဲ့အခြေအနေရောဒီလိုလူလူသိအောင်ချေချေပြင်းပြင်းလုပ်နိုင်တဲ့အခြေအနေမျိုးလက်တလုံးမှာဘလောက်များရှိရလို့ကိုအောင်သူငယ်သုံးသပ်လို့ရမယ်။
အခုသူတို့ပြတော့ဒီလိုခိုင်းနိုင်ငံမှာကအားကောင်းချက်ကလေနေရာတော်တော်များများမှာလောက်စပီကာတွေရှိရကြ။အဲ့ဒါကဘာလဲဆိုတဲ့ခါကျတော့အရင်တစ်ခေတ်တုန်းကကျွန်တော်တို့ civil defense ပေါ့ဗျာဒီအရတကပြည်သူ့စစ်သဘောကာကွယ်ရေးစနစ်လုပ်ထားတဲ့အပေါ်မှာနေရာကြီးရွာတော်တော်များများမှာလောက်စပီကာတွေရှိပါတယ်။ဆိုတော့အဲ့တော့ဒီသဘောဝကပ်ဘေးတွေပါနေဖြစ်လာလို့ရှိရင်သူကချက်ချင်းသတင်းပေးနိုင်ရဲ့နောက်တစ်ခါ FM radio တို့ရုပ်မြင်သံကြားတို့ဆိုတော့ဒါတွေကလည်းသူတို့အတွက်ပို့ပြီးတော့ဉာဏ်ဆန်တဲ့ဟိုတဘောမျိုးရှိပါတယ်။နောက်တစ်ခါကျတော့ကျွန်တော်တို့ဒီမှာကျတော့ဒီခုနပြောတဲ့ကိစ္စတွေပေါ့နော်။ရုံမြန်တန်ကြား FM Radio ခုနလိုသတင်းပေးတဲ့ကိစ္စတွေကတဘောကတ်ပြီးဖြစ်မှာဆိုရင်အားနည်းတယ်လို့ထင်ပါတယ်။နောက်တစ်ခါကျတော့ကျွန်တော်တို့ဒီမှာဒီသတင်းမီဒီယာကိုထိန်းချုပ်ခြင်းနဲ့ဆန္ဒကရှိတုံးမယ်လို့ထင်ပါတယ်။အထူးသဖြင့်အခုကျွန်တော်တို့ရခိုင်ပြည်နယ်မြောက်ပိုင်းကိစ္စပေါ့နော်။ဒီသတင်းမီဒီယာတွေသွားခြင်းနဲ့ဒီ access ကိစ္စတွေမှာလည်းအခုချိန်ထိတော်တော်စကားပြောနေကြရုံပေါ့။ဟုတ်ကဲ့။အဲ့တော့တဘာဝကပ်ပြီးဖြစ်လာတဲ့အချိန်မှာလည်းဒါမျိုးတွေကြုံနေတယ်လို့ထင်ပါတယ်။
ဟ ဟုတ်ကဲ့ကောင်းသူငယ်ဆွနေပြရကျေးဇူးပါအခုကျွန်တော်တို့ပြပို့ထားတဲ့စာတချို့ကြံနေပါသေးတယ်ဆိုတော့ပထမဆုံးစာတစ်စာကတော့ဟိုကနေနော်ကိုကိုဒေါက်တာကျော်ရှင်းရဲ့စာပါမဆုမုံမဲ့ဖတ်ပြပေးပါဦးခင်ဗျာ
ထိုင်းနိုင်ငံမှာစစ်ဆိုးရယာယီအုပ်ဆိုးနေတာအတော်ကြာသွားပါပြီ။ဘာပဲဖြစ်ဖြစ်ဒီအချိန်မှာနိုင်ငံစုံကိုစူးစီးနိုင်ခဲ့တဲ့အတွက်လေးစားမိပါတယ်။နိုင်ငံစုံကနီးပညာနဲ့တက်ကြွသူတွေရဲ့ဇွဲလုံလာကြံ့ရည်ဖန်ရည်ကိုတော့ချီးကျူးလို့မကုန်နိုင်ကြပါ။ဝီမန်တာဓိပတိပါပဲ။မိုင်းဖုံးဆရာတော်ရဲ့မေတ္တာဓာတ်ကလည်းအတော်ဆူးရှာလာပါတယ်။ထိုင်းနိုင်ငံရဲ့စီးပွားရေးဟာအပေါင်းလက္ခဏာဆောင်ပါတယ်။ငွေကုန်ကြေးကျခံနိုင်တာဟာလည်းအားသာချက်တစ်ခုပါ။ဟိုရင်ကလေးကတဘာဝဘေးစီမံခန့်ခွဲရေးဦးစီးဌာနဆိုတာစနစ်တကျဖွဲ့စည်းပြီးသားပါ။ခရိုင်အုပ်ချုပ်ရေးမှုအစင်မှာဘေးရန်ရဲ့ဆင့်သက်မှတ်ခြင်းနဲ့တုံ့ပြန်ကယ်ဆယ်ရေးအတွက်ရန်မုံဝင်နဲ့ထောက်ပံ့ပစ္စည်းပေးစွမ်းနိုင်တဲ့အခွင့်အာဏာရှိပါတယ်။အရန်ကောင်းတဲ့ဖြေလျှော့စနစ်တစ်ခုလို့သုံးသပ်ချင်ပါတယ်။အရေးကြောင့်ဆိုရင်ကိုစီကိုစီနိုင်ရခန့်ကပါဝင်ကြမယ်။ပြည်ရင်းပြည်ပါလူမှုရေးအဖွဲ့တွေကလည်းအားကောင်းမောင်းတန်တွေကြီးပါပဲ။ချီကျူးဂုံပြူရမယ်သူနောက်တယောက်ကျန်ပါသေးတယ်သူကတော့နီးပြကလေးပါပဲသူသားမစီမံတတ်ရင်အမိတ်မပေးတတ်ရင်မစုစည်းနိုင်ရင်ဥမဆောင်တတ်ရင်ဒီကလေးတွေရဲ့ရှေးရွေးဟာမတွေးဝင်စရာပါနားကွဲရင်ကြားကြိုက်ခံရမှာမြေကြီးလက်ခတ်မလွဲပါဘူးထိုင်းနိုင်ငံမှာ team building ကအတော်အားကောင်းနေပါပြီနေရာလိုက်အကောင်းဆုံးကစားနိုင်ပြီးတော့ရှေ့တန်းကိုပံ့ပိုးနောက်တန်းကိုဆင်းပြီးကူနိုင်တဲ့ဘောလုံးအသင်းကြီးတစ်သင်းနဲ့တူကြောင်းပါဗျာကလေးတွေအများဆုံးဂူထဲကနေလွတ်မြောက်ကြပါစေလို့မေတ္တာပို့တာလိုက်ပါတယ်
။ဟုတ်ကဲ့ဒါတော့ဒေါက်တာကျော်ရှိန်ပါခင်ဗျာ။နောက်တူကတော့ကျွန်တော်တို့ကိုဖြိုးဝင်းထက်အောင်ရဲ့စာပါကိုရန်နိုင်ဖတ်ပြပါဦးခင်ဗျာ
။ကျွန်တော်ကဖြိုးဝင်းထက်အောင်မှာထိုင်းနိုင်ငံကအဖြစ်ပြက်ကိုချီးပြီးမြန်မာတွေအတူယူစင်တာတွေကတော့လူသားရဲ့အသက်ရှင်မှုကိုတန်ဖိုးထားသောအစိုးရရေးပေါ်အခြေအနေပေါ်အမျက်မထုတ်သောလူအဖွဲ့အစည်းနိုင်ငံကပူးပေါင်းဆောင်ရွက်မှုကိုအတိအမှတ်ပြသောအတွေ့အခေါ်ပြစ်တင်ဝေဖန်လက်ညှိုးထိုးမနေပဲလက်တွေ့ဆောင်ရွက်သောနိုင်ငံဝန်ထမ်းများတပြင်းနီးပြဆရာတဦးရဲ့ဘလို့အခြေအနေအခက်ခဲကြုံနေပေမဲ့အားမလျှော့ပဲစိတ်ငြိမ်ငြိမ်နဲ့တစ်ဖွဲ့လုံးကိုထိန်းသိမ်းထားနိုင်သောခိုင်မာလာတဲ့စိတ်ဓာတ်စတာတွေကစံနမူနာပြလိုက်တာပါပဲလူသားလုံးကျော်ရေးအသက်ရှင်ရည်တည်ရေးမစုံမနစ်ဇွဲမျောလင်းချက်ရှင်သန်မှုတွေကိုအတူယူစစ်ပါတယ်ကျေးဇူးတင်ပါတယ် view ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်လဲအဆုံးမသတ်ခင်မှာကျွန်တော်ကိုမင်းမင်းကြံရှိနေပါသေးတယ်ကိုမင်းမင်းကိုဟိုကိုလည်းဆွေးနွေးစေချင်တာကျွန်တော်ဒီမြန်မာနိုင်ငံအနေနဲ့ထိုင်းနိုင်ငံကယ်ဆယ်ရေးလုပ်ငန်းတွေကနေအတူယူစရာလေ့လာစရာဟိုလုပ်စေချင်တဲ့ဆန္ဒတွေဘာတွေများရှိမယ်လို့ကိုမင်းမင်းအနေနဲ့ယူဆလဲခင်ဗျာကိုမင်းမင်းဟိုသဘောထားကိုလည်းတစ်မိနစ်လောက်ဆွေးနွေးလို့ရပါသေးတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်နေ့နဲ့တော့ဟိုပါပေါ့နော်ဒီထိုင်းနိုင်ငံမှာဘယ်လိုကိစ္စပဲဒီကိစ္စမှာဆိုလို့ရှိရင်ဒီအတွေ့အကြုံစစ်တပ်နော်ဝန်ထမ်းပြည်သူအားလုံးသူတို့နိုင်ငံတော်ကိုသူ့ကြီးရဲ့အဲတက်ညီတက်ညီလို့ခေါ်ရတာတရားဒါသူ့ကြီးကြီးကြီးပေါ့နော်အဲဆိုအဲ့ဒါအဲ့ဒီကိစ္စတက်ဆိုရင်ဒါအရင်အတူတူကြောင်းတဲ့ကိစ္စနောက်တစ်ခုကပေါ်မှာရှင်းနေသွားတဲ့ဒီတိုင်းနဲ့အပြစ်မတင်တဲ့ဟာပေါ့နော်ကိစ္စတစ်ခုမှဆိုရင်သူတို့ပြီးအောင်သူတို့ဟိုဇုံဇလုံးတော်ဝရီယာနဲ့တွားတယ်အဲနောက်တစ်ခုကကျွန်တော်ပြည်ရစနစ်ပြထိုင်းနိုင်ငံမှာဆိုလို့ရှိရင်အဲစနစ်ကကောင်းတယ်စနစ်ကျတယ်အဲ့တော့ကျွန်တော်တို့ပညာရေးကျွန်တော်ကပညာရေးမှာဆိုလို့ရှိရင်ကောင်းမွန်တဲ့ပညာရေးသိတဲ့သူတိုက်ပညာရေးထဲမှာတခါတည်းသူတို့ကျွန်တော်ကပြောတင်းသေးခြင်းတို့အားကစားတို့ဟိုတခါတည်းသူတို့ကျဲပြီးတော့ပြီးတဲ့ခါကျလစ်စ်မီတာဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒီပညာရေးကသူတို့ရဲ့အဆုံးချက်ဖြစ်တယ်အဲ့နောက်ပြီးတော့တစ်ဆက်နဲ့မှာပဲသူတို့ဟိုအသိကြနိုင်တဲ့အခြေအနေကိုသိရတယ်နော
်ဟုတ်ကဲ့ကျွန်တော်ကတော့သူကဟိုမင်းနဲ့ဝဲလောက်ကျွန်တော်အချိန်စက္ကန့်30လောက်အချိန်ရနေသေးတဲ့အတွက်ကျွန်တော်ကိုအောင်စော်ဘဲအပိတ်အနေနဲ့ဆွေးနွေးပေးစေချင်ပါတယ်ကျွန်တော်တို့အခုမြန်မာနိုင်ငံအနေနဲ့အခုထိုင်းနိုင်ငံရဲ့ကယ်ဆယ်ရေးလုပ်ငန်းအနေနဲ့အတူယူစရာလေ့လာစရာအကောင်းဆုံးတစ်ခုအနေနဲ့ပြောမယ်ဆိုရင်ဘာများရှိမလဲခင
်ဗျာကျွန်တော်တင်တဲ့ coordination ပါပဲ coordination ပါပဲ defense division မှာအဲ့ဒါထွေအုပ်နဲ့အစိုးရနဲ့တက်နဲ့မြေနဲ့တိုင်းမှာအကုန်လုံးဒီမှာဆိုရင်လေdependence ဆက်မှာ coordination ကောင်းတယ်အထက်အမင်းညာဘာလို့အမညာလို့အမဆိုရဲ confusion ဖိတ်လို့ချပြီးတော့ရောင်းချတဲ့လုပ်ငန်းလုပ်လည်းမရှိဘူးပေါ့ပြီးတော့ကဲသေးလုပ်ငန်းတွေ stand train ပြီးတော့ကိုင်းပြီးကိုင်းပြီးတဲ့အုပ်စုတွေမျိုးကိုလည်းသူတို့ခွင့်မပြုပါဘူးအဲ့တော့အဲ့လိုမျိုးတွေပေါ့နော်ဆိုတော့ကျွန်တော်စီမံတော့အဲ့လို handle mobilization နဲ့ coordination တော့အရေးကြီးဆုံးပဲလို့ကျွန်တော်ထင်တယ်အဲ့ဒီက lesson learned ကျွန်တော်တို့ကဘယ်အောင်ဘာသင်ခန်းစာယူမလဲဆိုတာဒီကြည့်ဆုံးမယ်လို့ကျွန်တော်ထင်ပါတ
ယ်။ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးအောင်စိုးဦးအောင်သူကြီးကိုမင်းမင်းနဲ့စာရေးသားပေးဖို့ဆွေးနွေးသူတွေတောထရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။